မင်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနှိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ကိုရိုနာဗိုင်းရပ်ကူးစက်မခံရဖို့ရေပေါ်ရုပ်ရှင်ယုံကိုအစ္စရေးဖွင့်လှစ်တဲ့ဆိုတဲ့သတင်း၊ဗြိတိသျှကောင်စီရဲ့အင်္ဂလိပ်စာတင်ကြားရေးရုပ်မြင်သံကြားအစီအစဉ်၊မြမပညာရေးရုပ်သံလိုင်းတွင်ပြသမယ်ဆိုတဲ့သတင်း၊ Google ရဲ့ Android TV ဒံကန်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ကိုရိုနာဗိုင်းရပ်ကူးစက်မခံရဖို့ရေပေါ်ရုပ်ရှင်ယုံကိုအစ္စရေးဖွင့်လှစ်တဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။အစ္စရေးနိုင်ငံဟာတဲအဖစ်မြို့မှာနိုင်ငံရဲ့ပထမဆုံးရေပေါ်ရုပ်ရှင်ယုံစမ်းသပ်ပြသမှုကိုဩဂတ်လ20ရက်မှာစတင်လုပ်ကိုင်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်ကန့်သတ်ချက်တွေကြောင့်ရုပ်ရှင်ယုံတွေပိတ်နေပေမဲ့တဲအဖစ်မြူနီစီပယ်ကတော့ရေပေါ်ရုပ်ရှင်ယုံစိတ်ကူးကိုစတင်လိုက်ပါတယ်။ရေပေါ်ရုပ်ရှင်ယုံကြောင့်လူတွေကတဦးနဲ့တဦးစိတ်ချရတဲ့အကွာအဝေးကနေရုပ်ရှင်ကြည့်နိုင်ပါတယ်။ရာကွန်ပါခန်ကရေပေါ်ရုပ်ရှင်ရုံအတွက်ခြေနင်းပုတ်အခု90ထောက်ပံ့ထားပြီးတော့လာကြည့်တဲ့လူတွေက2မီတာခွာနေရပါမယ်လို့တဲအဗစ်မြူနစ်စပယ်ကပြောခဲ့ပါတယ်။ဩဂတ်လနောက်ဆုံးပတ်အတွင်းညနေခင်းတိုင်းရုပ်ရှင်နှစ်ကားပြသမယ်လို့သိရပါတယ်။စမ်းသပ်ပြသတဲ့အချိန်မှာတော့လူ200ကမိသားစုရုပ်ရှင်ပရီတမ်2ကိုလာရောက်ကြည့်ရှုခဲ့ကြပါတယ်။ဆက်လက်ပြီးဗြိတိသျှကောင်စီရဲ့အင်္ဂလိပ်စာတင်ကြားရေးရုပ်မြင်သံကြားအစီအစဉ်မြမပညာရေးရုပ်သံလိုင်းတွင်ပြသမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ဗြိတိသျှကောင်စီနဲ့ BBC တို့ပူးတွဲပြုစုပြီးရိုက်ကူးထုတ်လွှင့်ထားတဲ့ What on the Street လို့အမည်ပေးထားတဲ့အင်္ဂလိပ်ဘာသာစကားတင်ကြားရေးနဲ့ပတ်သက်ပြီးစိတ်ပါဝင်စားပွဲရာရုပ်မြင်သံကြားအစီအစဉ်တစ်ခုကိုမြမပညာရေးရုပ်သံလိုင်းမြမ Education Channel ကနေတဆင့်ဩဂတ်လ24ရက်ကနေစတင်ပြီးတော့အပတ်စဉ်တနင်္လာဗုဒ္ဓဖူးနဲ့တောက်ကြားနနက်10နာရီခွဲမှာထုတ်လွှင့်ပြသသွားမှာဖြစ်တယ်လို့ဗြိတိသျှကောင်စီမှသိရပါတယ်။နေ့စဉ်သုံးအင်္ဂလိပ်ဘာသာစကားအသုံးပြုပုံကိုသင်ခန်းစာတစ်ခုကိုနိုင်ဝက်ကြာမြင့်ပြီးတော့သင်ခန်းစာ10ခုပါဝင်တဲ့အဆိုပါသင်ခန်းစာအစီအစဉ်မှာလေ့လာနိုင်မှာဖြစ်ပြီးတော့ရိရှာလူငယ်ယဉ်ကျေးမှုနဲ့တကြွတဲ့အပိုင်းကဏ္ဍတွေကိုတင်ပြထားပါတယ်သင်ကန်းစာတစ်ခုစီကို UK နိုင်ငံအတွင်းမတူညီတဲ့နေရာတွေမှာရိုက်ကူးထားပြီးတော့သင်ယူသူများအင်္ဂလိပ်ဘာသာစကားကျွမ်းကျင်မှုများတိုးတက်ကောင်းမွန်စေရေးအထောက်အကူပြုရန်ဇလန်းတို့တွဲဆုံမေးမြန်းခန်းတွေနဲ့သတင်းအစီရင်ခံခြင်းပုံစံများကိုပေါင်းစပ်လျက်မဂ္ဂဇင်းပုံစံကိုအသုံးပြုထားပါတယ်။ Wolf on the Street မှာအင်္ဂလိပ်ဘာသာကျွမ်းကျင်မှုအားဖြင့်အင်္ဂလိပ်ဘာသာစကားကိုနှစ်အတန်ကြာသင်ကြားပြီးဖြစ်တော်လဲ။နေ့စဉ်ဘဝတွင်အသုံးချပုံနဲ့တီတွဲမှုနည်းပါးသူအလက်အလက်အစဉ် Intermediate Level ရောက်ရှိတဲ့အထိလေ့လာပြီးဖြစ်တော်လူငယ်တွေနဲ့အသင့်တော်ဆုံးဖြစ်ကြောင်းမြတ်မောက်ခေတ်ဗြိတိသျှယဉ်ကျေးမှုကိုစိတ်ပါဝင်စားပြီးလေ့လာလိုသူတွေအတွက်လည်းတင့်တော်ကြောင်းသိရပါဗျ။ကြီးစုသူတန်း60ကျော်ရှိတဲ့ဒီအင်္ဂလိပ်စာတင်ကြားရေးရုပ်မြင်သံကြားအစီအစဉ်ကိုဘရာဇီး၊အီရန်၊ယူဂန်ဒါ၊ရှာဝန်ဒါ၊မြန်မာ၊ထိုင်း၊တရကီဆူဒန်ကိုလံဗီယာရိုမေးနီးယားဘူလ်ဂေးရီးယားအာမေရီးယားနိုင်ငံများအပါအဝင်နိုင်ငံ55ခုကျော်မှထုတ်လွှင့်ခဲ့ပြီးဖြစ်တယ်လို့ဗြိတိသျှကောင်စီမြန်မာရဲ့ယာယီညွှန်ကြားရေးမှူးကပြောပါတယ်။ Wolf on the Street အစီအစဉ်ကိုပံ့ပိုးမှုပေးသော website ကို internet လိပ်စာဖြစ်တဲ့ www.learnenglish.com/genera-world-started မှာလွှင့်တင်ထားပြီးတော့သင်ခန်းစာတွေအတွက်ဖြည့်ဆွက်လေ့လာဖွဲ့ရာတွေနဲ့လေ့ကျင့်ခန်းတွေရှိတယ်လို့သိရပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Google ရဲ့ Android TV ဒံကယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Google ဟာထုတ်ကုန်သစ်နှစ်မျိုးကို FCC မှာရှောက်ထားခဲ့ပါတယ်။အဲ့ဒီတဲကထုတ်ကုန်တစ်ခုကတော့ Android TV နဲ့ဆက်စပ်တဲ့ထုတ်ကုန်ဖြစ်ပါတယ်။ Google အနေနဲ့ Safrina အမိရတဲ့ TV ဒံကယ်တစ်မျိုးကိုလုတ်ကင်နေတယ်လို့ HDA Developer ကဖော်ပြခဲ့ပါတယ်။အဲ့ဒီထုတ်ကုန်ကို Android TV နဲ့တမန်ရိုးချရမူးနဲ့ထိန်းချုပ်နိုင်တယ်။ UI ကိုအသုံးပြုနိုင်ပါမယ်။ဒါ့အပြင် Wi-Fi နဲ့ Bluetooth ထောက်ပံ့မှုလည်းပါဝင်လာနိုင်ပါတယ်။ Safrina ထုတ်ကုန်မှာ Remote Control ပါဝင်မယ်လို့ 925 Google ကခန့်မှန်းခဲ့ပါသေးတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျမကတော့ဝေမြင့်မှုပါ။